ယူကရိန်းနျူကလ িয়ার ဓာတ်ပစ်ဆဲလ်ဇပိုဇေရီယာကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်စစ်ဆေး권ပေးဖို့ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပစ်ဆဲလ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းနဲ့ရုရှားတို့ကြားအပြန်အလှန်ဆွဆွဲခဲ့ကြတဲ့နောက်မှာအခုလိုတောင်းဆိုလိုက်တာပါ။နျူကလ িয়ার ဆက်ရုံကိုတိုက်ခိုက်တာဟာကိုယ်သေးရင်ကိုတူးတဲ့လောက်ရလို့လဲဂျပန်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအတွင်းအမှုချုပ်ကပြောပါတယ်။ယူကရိန်းနိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဒီနျူကလ িয়ার ဆက်ရုံကိုရုရှားကျူးကျော်စစ်စတင်အပြီးမတ်လတည်းမှာရုရှားကသိမ်းပိုက်ထားတာဖြစ်ပြီးလက်ရှိမှာယူကရိန်းပညာရှင်တွေနဲ့လက်ပတ်နေတာပါ။စနေနေ့ကတော့ဒုတိယကြိမ်ရုရှားရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရေဒီယိုတက်တိကျအာယုန်ကန်ခရီးယာ၃ခုပျက်စီးသွားပြီးအလုံသမားတစ်ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းဘက်ကဆွဆွဲပါတယ်။သမ္မတဇယ်လန်စကီကလည်းရုရှားရဲ့နျူကလ িয়ার ကဏ္ဍကိုနိုင်ငံတကာပိတ်ဆို့မှုလုပ်ဖို့တောင်းဆိုပါတယ်။ရုရှားခန့်ထားတဲ့ဒေသဆိုင်ရာအာဏာပိုင်တွေကတော့ယူကရိန်းဘက်ကရော့ကက်လောင်ချာတွေပစ်ခတ်ခဲ့တဲ့အတွက်အုပ်ချုပ်ရေးယုံနဲ့အနီးအနားသုံးလောင်းယုံတွေထိခိုက်တယ်လို့ပြောပါတယ်။နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအတည်ပြုလို့မရသေးပါဘူး။